မကြာခင်ကျင်းပတော်မယ့် 2015 ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ဒီမိုကရေစီစံနှုန်းနဲ့ညီတဲ့ရွေးကောက်ပွဲဖြစ်စေဖို့ကော်မရှင်ရဲ့လှုပ်ဆောင်ချက်တွေဟာပွင့်လင်းမြင်သာမှုရှိဖို့နဲ့နိုင်ငံရေးပါတီတွေရဲ့တင်ပြချက်တွေကိုအလေးထားလိုက်နာပေးဖို့နိုင်ငံရေးပါတီတွေဘက်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုလိုက်ကြပါရယ်။2015ရွေးကောက်ပွဲဆိုင်ရာကျင့်သုံးလိုက်နာရမယ့်စီမင်းစည်းကမ်းတွေ၊မဲယုံဆောင်ကျင်းမှုတွေနဲ့မဲဆန္ဒရှင်စည်းရင်ပြုစုခြင်းဆိုင်ရာဆွေးနွေးကြတဲ့2015အကြိုလှုပ်ရှားမှုအဖြစ်နဲ့ပြည်ထောင်စုရွေးကောက်ကော်မရှင်ဥက္ကဋ္ဌနဲ့နိုင်ငံရေးပါတီတွေဒီကနေ့တွေ့ဆုံခဲ့ကြတာပါအသေးစိတ်ကိုမတ်စုမွန်ကဆက်ပြောပြပါမယ်ရှင်
2015ရွေးကောက်ပွဲမှာလွတ်လပ်ပြီးတော့တရားမျှတမှုရှိရေးရွေးကောက်ပွဲဆိုင်ရာစီမင်းစည်းကမ်းတွေကိုဒီမိုကရေစီစံနှုန်းနဲ့အညီချမှတ်နိုင်မှုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးဦးဆောင်တဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့နဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှုရှိတဲ့နိုင်ငံရေးပါတီအသီးသီးကကိုယ်စားလှယ်တွေဒီကနေ့ရန်ကုန်မှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်2015အကြိုလှုပ်ရှားမှုအဖြစ်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေရွေးကောက်ပွဲဆိုင်ရာအချက်တွေကိုဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့ကိုယ်တိုင်တက်ရောက်ဆွေးနွေးခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုတုတေသနလမ်းညွှန်အဖွဲ့အတွင်းရေးမှူးကိုမျိုးရန်အောင်သိန်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ
။ SNR ရှင်တွေကိုစပုံနဲ့တိစားတွေကိုဆွေးနွေးခဲ့ပြီးတော့ဘယ်လိုလဲဒီပြန်ရတဲ့ကုန်ကဖြစ်အောင်လုပ်မလဲဆိုတော့ပြန်ဆက်ပြီးတော့အခြေပြုဆွေးနွေးကြတာပါ။ကျွန်တော်ဆွေးနွေးတဲ့မှာထူးခြားတဲ့ချက်ပေါ်ပါတယ်။အဲ့ဒါကရက်ချင်းနဲ့မြို့နယ်ကော်ပိုရိတ်ကော်မရှင်တွေထဲမှာနိုင်ငံပါတီတွေတဲ့ကိုစတရီကိုချဲ့ဖို့ကျွန်တော်ဆွေးနွေးပါတယ်။အဲ့ဒီခါမှာပြည်ကြောင်ရဆိုလို့ရှိရင်ဝန်ထမ်းကူပဲခံထားရမယ်ဒီလိုအတွက်ကြောင့်ဝင်နေမှာခံရပေါ့ဗျာအဲ့တော့ဆွေးနွေးပါတယ်ကျွန်တော်အနေနဲ့ပြင်နေမှုရှိပါဘူးဘာကြောင့်လဲဆိုတော့ဝင်နေနေရဆရာမတွေဖြစ်တဲ့ပြီးတော့တက်မလို့သားဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကဒီမျိုးနဲ့ကော်မရှင်ဖွဲ့ဝယ်ဒီမှာလည်းပဲကော်မရှင်ဖွဲ့အတွင်းမှုကဒီတဲ့ရေးရေးထူအုပ်ကဒုတိယခဏမှုဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်ဒါတွေစိုးရိမ်မကင်းဖြစ်ပါတယ်အစိုးရလက်ရှိဒီစဉ်အစိုးရကရုံးမှုရှိနိုင်နေတဲ့ကြောင့်မြင်ပါတယ်ဒီပေါ်မှာတော့ဒီဘောကော်မရှင်အနေနဲ့ကဥပဒေကြောင်ရဖြစ်နေတဲ့အတွက်ပြင်ဆင်လို့မရပါဘူးလို့ပြောပါတယ်ခင်ဗျာ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့2015ရွေးကောက်ပွဲအကြိုမဲစည်းရင်ကြိုတင်ကောက်ယူဆန်းစစ်မှု pilot project တွေအနေနဲ့ကချင်ပြည်နယ်မြကြီးနားချင်းပြည်နယ်တီးတိမ်မြို့နယ်ရန်ကုန်တိုင်းအလုံမြို့နယ်တွေမှာလှုပ်ဆောင်ခဲ့တာတွေနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေဘက်ကနေရွေးကောက်ပွဲဆိုင်ရာဆွေးနွေးခဲ့တာတွေကိုကိုမျိုးရန်အောင်သိန်းကအခုလိုပြောပြပါတယ
်သူတို့အဓိကစိုးရိမ်ချက်ကကျတော့သူတို့ကရက်ပတ်ဖွဲ့စည်းနေတယ်လောကဝင်ဆိုတော့ကနိုင်ငံရေးပါတီတွေက border registration process မှာဝင်ပါလို့ရှိရင်မဲဆွယ်စီမှုပါတဲ့နဲ့လို့တော့မဆိုရင်လို့ပါလို့ပြောပါရယ်။ဒါမင်းကျွန်တော်ဘက်ကပြောတာကလည်းပဲမင်းဆန္ဒရှင်တွေရဲ့ဆင်းကောက်တဲ့အခါမှာကျွန်တော်တို့အာတီတွေကလုံရောင်းလေးရှိတယ်၊ဖြည့်ကျက်ထားမှုလည်းရှိတယ်။အဲ့တော့ကျွန်တော်ပါတဲ့အခါမှာမင်းဆန္ဒရှင်တွေနေနဲ့အခုကြီးမဆုံးရှုံးနိုင်ပါဘူးလို့ဆွေးနွေးတဲ့အတွက်ကြောင့်ဒါတက်တော်ပါရယ်ဆိုပြီးတော့မှကျွန်တော်တို့ငွေပိုင်းတွေမှာပါဝင်ပြုပါမယ်လို့ပြောပါရယ်ခင်ဗျာ။
ရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ် SNLD ဘက်ကလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကျင့်သုံးလိုက်နိုင်ရမယ့်အချက်တွေနောက်ပြီးတော့မှတ်ပုံတင်မရှိသေးတဲ့မဲဆန္ဒရှင်တွေရဲ့အရေးထည့်သွင်းစဉ်းစားပေးဖို့ကိုအလေးထားတိုက်တွန်းမှုဆုံးဖြတ်ခဲ့တာတွေကို SNLD ရဲ့အထွေထွေအတွေ့အမှုဦးဆိုင်လိပ်ကအခုလိုပြောပြပါတယ်
ဒီနိုင်ငံရေးပါတီများကိုသူတို့ကကကိုရောကွန်တက်ပေါ့နော်ကြောင်းကြည့်ရမယ်စီမီစီတန်ပေါ့အဲ့ဒါကိုသူတို့ချက်မှတ်ဖို့နိုင်နိုင်တယ်လို့ပြောပါတယ်အဲ့ဒီကျန်တဲ့ပတ်သက်လို့ကျွန်တော်ဘက်ကတော့ဖွဲ့စည်းပုံခြေခံဥပဒေကပေးထားတဲ့အခွင့်အရေးတိုင်းပဲလုပ်ကြမှာပဲဖွဲ့စည်းပုံခြေခံဥပဒေရဲ့ကန့်သတ်ချက်အတိုင်းဘယ်သူမှကျော်လွန်လို့မရပါဘူးနော်နိုင်ငံရေးပါတီများကကျော်လွန်ခဲ့မှရှိတယ်လို့ဒီကော်မရှင်ဘက်ကလည်းလိုက်နာဖို့လိုအပ်တယ်ပေါ့ဟုတ်ကဲ့နောက်တစ်ချက်ကတော့မဲပေးမဲ့ပြည်သူတွေမှာမှတ်ပုံတွေမရှိကြတဲ့ကအများကြီးပဲရှိတယ်အဲ့ဒီကိစ္စကိုလည်းဆက်လက်အရေးယူမယ်ဒါလေးတစ်ချက်နောက်ချက်တစ်ချက်ကတော့ဒီတော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တကွကော်မရှင်မှာတောင်းယူတဲ့ပုဂ္ဂိုလ်များအားလုံးဟာလူမှုရေးဒေသယုံကြည်မှုကိုရယူထားတဲ့ပုဂ္ဂိုလ်များပဲဖြစ်တဲ့ပါလေဆိုတာတစ်ချက်ကျွန်တော်ထည့်သွင်းဆွေးနွေးတော့ပါ
2015မှာကျင်းပမယ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာလွတ်လပ်ပြီးတော့တရားမျှတမှုရှိဖို့ကဒီရွေးကောက်ပွဲကိုကြည့်ကြမယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းအဆင့်ဆင့်ရဲ့လွတ်လပ်စွာဖွဲ့စည်းမှု2015ရွေးကောက်ပွဲဆိုင်ရာစီမင်းဥပဒေတွေကိုဒီမိုကရေစီစံနှုန်းနဲ့အညီချမှတ်နိုင်မှုနိုင်ငံရေးပါတီတွေရဲ့ဆန္ဒသဘောထားတင်ပြချက်တွေကိုအလေးထားစဉ်းစားပေးဖို့ကိုလည်းတက်ရောက်လာတဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေဘက်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်ရှင်